မြန်မာနိုင်ငံရေးပြည်သူ့ကာကြီးဆရာကြီးတခင်ကိုရိုမိုင်းလူလာတောင်းတခဲ့တဲ့စစ်မှန်တဲ့ငြိမ်းပြည်တွင်းငြိမ်းချမ်းရေးကိုရသားစစ်စစ်စိုးရလက်ထက်မှာလက်တွေ့အကောင်အထည်ဖော်ဆောင်နိုင်စေခြင်းနဲ့လို့ဆရာကြီးတခင်ကိုရိုမိုင်းကိုလေးစားသူတွေကပြောဆိုလိုက်ပါတယ်ဆရာကြီးတခင်ကိုရိုမိုင်းခွဲလွန်ခြင်း52နှစ်မြောက်တဲ့တခင်ကိုရိုမိုင်းဂူဘိမှန်နှစ်50ပြည့်အထိမ်းအမှတ်အခမ်းအနားကိုတခင်ကိုရိုမိုင်းဂူဘိမှန်မှာ3ရက်စတိုက်ကွန်ပျူတာကျင်းပခြင်းငင်းငယ်စကားတွေငင်းငယ်ကြပြားတွေတဝန်လာတွေဖတ်ကြားပြီးတော့တိုက်တွန်းပြောဆိုလိုက်ကြတာပါအသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်မြမပြည်ငင်းငယ်ရေးကိုအရေးကြီးလုပ်ငန်းစဉ်အဖြစ်အဓိကထားဖော်ဆောင်မယ်ဆိုတော့တမရဦးထင်ကျော်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်း27ရာစုပင်လုံးပြည်ထောင်စုငင်းငယ်ရေးညီလာခံကျင်းပနိုင်ရေးပြင်ဆင်နေချိန်မှာပဲငင်းငယ်ရေးလိုလားသူငင်းငယ်ရေးဘီတုကာကြီးဆရာကြီးတခင်ကိုရော်မိုင်းလိုလားတောင်းတခဲ့တဲ့စစ်မှန်တဲ့ငင်းငယ်ရေးကိုဖော်ဆောင်နိုင်ပါစေကြောင်းဆရာကြီးတခင်ကိုရော်မိုင်းကွယ်လွန်ခြင်း52နှစ်မြောက်နဲ့တခင်ကိုရော်မိုင်းဂူဘိမှန်နှစ်50ပြည့်အထိမ်းအမှတ်အခမ်းအနားမှာငင်းငယ်ရေးလူလားသူတွေကတောင်းဆိုလိုက်ကြပါတယ်မြမပြည်မှာပြည်တွင်းစစ်မီငိမ့်မီတခင်ကိုရောင်မိုင်းမြင်ကျင်ခဲ့တဲ့ငင်းငယ်ရေးကိုအမြန်ဆုံးရစေချင်ပါတယ်လို့ဆရာကြီးတခင်ကိုရောင်မိုင်းငင်းငယ်ရေးကိုရဲ့အဖွဲ့နဲ့ဆရာကြီးတခင်ကိုရောင်မိုင်းဂူဘိမှန်ဆောက်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးကော်မတီဝင်ဦးထွန်းဝင်းငိမ့်က VOA မြန်မာပိုင်းကိုပြောပါတယ
်ဆရာကြီးကဒါအလုံးပြည်ကြတဲ့အတိုင်းပဲတိုင်းပြည်လွတ်လပ်ရေးရအောင်လို့ဆောင်ရွက်ခဲ့တယ်တိုင်းပြည်လွတ်လပ်ရေးရပြီးလို့ဒီလိုစစ်ကြီးဖြစ်တော့လေဒါပြည်တွင်းငင်းချမ်းရေးကမ္ဘာငင်းချမ်းရေးကိုသူတောက်လျှောက်ဆောင်ရွက်ခဲ့တာပါငင်းချမ်းရေးဆောင်ရွက်ခဲ့တဲ့ဆရာကြီးရဲ့အယူဆတွေကဒီနေ့ထိတိုင်းပြည်အတွက်လိုအပ်နေတယ်လို့ကျွန်တော်တို့ခံယူထားပါတယ်ဆရာကြီးကိုယ်တော်မိုင်းရဲ့သူမနာကိုမနာနည်းနဲ့နိုင်ငံရေးရာစပွဲဝိုင်းမှာစစ်ဆုံဆွေးနွေးအဖြစ်ရှာရေးဆိုတာဆရာကြီးကတန်းတူရေးလွတ်လပ်ရေးတရားမျှတမှုနဲ့ကိုယ့်ကျမကိုဖန်ပြီးစတဲ့အချက်တွေကိုအခြေခံပြီးတော့နိုင်ငံရေးစပွဲဝိုင်းမှာဆွေးနွေးခြင်းအဖြစ်စစ်မှန်တဲ့ငင်းချမ်းရေးကိုရရှိမယ်လို့ဆရာကြီးကငင်းချမ်းရေးတရားပွဲတွေမှာဟောခဲ့တာပါအဲ့ဒီဆရာကြီးရဲ့အယူအဆကိုဒီနေ့ပြည်သူလူထုကြားထဲမှာကြည်ကြဲတက်မြတ်ကျွန်တော်တို့ရှိစေချင်ပါတယ်ဒီနေ့ဆိုလို့ရှိရင်လည်းတိုင်းပြည်အတွက်အရေးကြီးအခြေအနေကတော့ငြိမ်းချမ်းရေးရရှိဖို့ဖြစ်ပါတယ်ပြည်တွင်းစစ်ရစဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးအဲ့နှစ်ဆင့်အဲ့ဒါမှပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်လို့ရမှာပါတိုင်းပြည်အတွက်ငြိမ်းချမ်းရေးအခြေအနေတွေကိုတစုံတရာအထောက်အကူဖြစ်နိုင်အောင်ကျွန်တော်တို့စပီးကားတစ်ဆင့်နောက်ကျွန်တော်တို့နိုင်ငံအင်အားစုတွေကတစ်ဆင့်ငင်းကြီးအတန်ကျေကျေပြန့်ပြန့်ဖြစ်စေချင်ပါတယ်ဒါကြောင့်မို့ဆရာကြီးကွယ်လွန်ခြင်း50နှစ်မြောက်နဲ့ဂရိမာ150မြောက်အထိမ်းအမှတ်အခမ်းအနားကိုကျွန်တော်တို့ကျင်းပခဲ့တာဖြစ်ပါတယ
်ဆရာကြီးခင်ကိုရောမိုင်းဦးဆောင်ဖော်ဆောင်ခဲ့တဲ့မြမပြည်ငင်းငန်ရေးကိုအစိုးရတက်မတော်ယနေ့ခေတ်လူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေကအားလုံးစုပေါင်းပြီးစစ်မှန်တဲ့ငင်းငန်ရေးရအောင်ဝိုင်းဝန်းဆောင်ရွက်ကြစေလိုကြောင်းကိုလည်းကိုရောမိုင်းအမတ်တရအခမ်းအနားကိုတက်ရောက်ခဲ့တဲ့ဆရာကြီးခင်ကိုရောမိုင်းကိုလေးစားတန်ဖိုးထားသူတဦးဖြစ်တဲ့ဒေါ်ဒေဝီတန့်စင်ကလည်းပြောပါတယ
်ဆရာကြီးတို့ကလည်းဒီကိုအချင်းချင်းဖြစ်တဲ့ပြိပက္ခပေါ့နော်သဘောထားကွဲလွဲမှုတွေအမြင်မတူမှုတွေကိုဆရာကြီးကကြားထဲကနေပြီးတော့ဝင်ပြီးတော့နော်နှိမ့်နိုင်ဆွေးနွေးပေးခဲ့တာနော်ဒါပေမဲ့ဆရာကြီးငင်းချမ်းကြီးကိုမြင်ကျင်တယ်လို့ပြောပေမဲ့သူမမြင်တော့ဘူးလေနော်အဲ့တော့ဒေါ်လေးတို့ကဒါကိုဒေါ်စုတယောက်တည်းပေါ်မှာလည်းမတည်ဘူးဖွဲ့တစ်ဖွဲ့တည်းပေါ်မှာလည်းမတည်ဘူးအားလုံးပြည်တော်စုဆိုတဲ့အတိုင်းပေါ့ဒီတိုင်းရင်းသားအားလုံးနေနော်လက်နက်ကင်အဖွဲ့အစည်းတွေရောဆိုရနဲ့အရင်ဆိုရနဲ့နားလည်မှုယူပြီးတော့ဆွေးနွေးထားတဲ့အဖွဲ့အစည်းတွေရောနော်နောက်ထပ်ပါလာမဲ့အဖွဲ့တွေရောပေါ့နော်အကုန်လုံးအဓိကကတော့ဘာလဲဆိုတော့ပေါ့တိုင်းပြည်ရဲ့တိုးတက်ရာတိုးတက်ချောင်းပေါ့ပြည်သူလူထုနော်ကြီးပွားရာကြီးပွားချောင်းကိုဥတည်ပြီးတော့စဉ်းစားဖို့ပဲလိုချတယ်လေဥတည်ချက်ပန်းတိုင်ဟာတိုင်းပြည်နဲ့လူမျိုးစုထားလိုက်လို့ရှိရင်ဒီပြည်ထောင်စုရဲ့အနှစ်တရားဟာတော်လေးတို့ငင်းငင်းချမ်းချမ်းနဲ့ဖော်ဆောင်လို့ရမယ်လို့တော်လေးတို့မြင်ပါတယ်နော်
မြမစာပေမြမယဉ်ကျေးမှုနဲ့မြမပြည်လွတ်လပ်ရေးငင်းငန်ရေးကိုဖော်ဆောင်ခဲ့တဲ့ငင်းငန်ရေးဘီတုကာကြီးဆရာကြီးသခင်ကိုရောမိုက်ကွယ်လွန်ခြင်း52နှစ်မြောက်နဲ့ဂူဘိမှန်နှစ်50ပြည့်အထိမ်းအမှတ်အခမ်းအနားကိုဆရာကြီးသခင်ကိုရောမိုက်ရဲ့မိသားစုဝင်တွေလေးစားချစ်မြတ်နိုးသူဒီမိုကရေစီအင်အားစုတွေစာပေအမှုပညာရှင်တွေကစုပေါင်းပြီးတော့2016ခုနှစ်ဇူလိုင်လ27ရက်နေ့ကနေစလို့ဇူလိုင်လ23ရက်နေ့ဒီကနေ့အထိ3ရက်တိုက်ကျင်းပခဲ့တဲ့အစီအစဉ်လေးနဲ့အခမ်းအနားကျင်းပရတဲ့ရည်ရွယ်ချက်ကိုလည်းဥထုံးဝင်းငိမ့်ကအခုလိုရှင်းပြပါဗျ
။ဆရာကြီးကိုရောမိုင်းဂူဘိမှန်ထိမ့်သိမ်းဆောက်ဆောင်ရေးအဖွဲ့ရဲ့နောက်ဆရာကြီးတခင်ကိုရောမိုင်းငင်းချမ်းရေးကွန်ရက်ရဲ့နောက်မိသားစုဝင်တွေရဲ့ပူးပေါင်းပြီးတော့ဒီပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။၃ရက်ကျင်းပတာပေါ့နော်ပထမရက်မှာငင်းချမ်းရေးကြပြာရုပ်ပွဲလုပ်ခဲ့ပါတယ်။ဒုတိယရက်မှာတော့ငင်းချမ်းရေးစာရန်ဖတ်ပွဲပေါ့နော်။ဆရာကြီးကိုရောမိုင်းဒီနေ့မနက်ကတော့အဲစု
အဒီဒီယာပုဂ္ဂိုလ်တွေတခြားရေးကိုထိမ့်မှတ်တာကာရဝပြုအမှားတကားကြောကြတာပါနော်ဆရာကြီးတခင်ကိုရမရဲ့အထိမ့်မှန်တဲ့အခမ်းအနားကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နာယက်ကသူရဦးတေဦးတိုင်းရင်းသားပါတီကခေါင်းဆောင်တွေနိုင်ငံရေးပါတီတွေဒီမိုကရေစီနိုင်ငံရေးအင်အားစုတွေခုနှစ်ဆလေးခုနှစ်ဆန်းငါးခုနှစ်ဆက်ချောက်နိုင်ငံရေးအင်အားစုတွေပမာနိုင်ငံလုံးဆိုင်ရာကြောင်းသားတက်မကများအဖွဲ့ချုပ်